Around the world, women in all of their diversity.
အပြောင်းလဲတွေပေါ်ဆောင်ရမှာအမျိုးသမီးတွေဟာရှေ့တန်းကပါဝင်ဆောင်ရွက်လာကြကြောင်းတစ်ချိန်တည်းမှာပဲနိုင်ငံရေးမှာပါဝင်ဆောင်ရွက်မှုမှာအရမ်းမအခက်ခဲကြီးတွေနဲ့လဲချုံတွေ့ရကြောင်းကျန်းမာအခြေခံအကျန်းဖက်မှုတွေနဲ့လဲတွေ့ကြုံရကြောင်းအခွင့်အရေးချိုးဖောက်ခံရမှုနဲ့အမျိုးသမီးတွေဟာစီးပွားရေးနဲ့လူမှုရေးအရာဩဇာအာဏာတည်ရမှုနဲ့ပါနေပြီးဒါကိုပြောင်းလဲဖို့အခိုင်အမာပိုက်ဖြတ်ထားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအမျိုးသမီးတတိယရှင်စုချိမြင့်တဲ့အခမ်းအနားတွင်မှပြောဆိုခဲ့ပါတယ်ကမ္ဘာတလောနိုင်ငံ17နိုင်ငံကအမျိုးသမီးတက်တီရှင်နေအဖြစ်ဒေါက်တာဇာကီယာဟက်ကမန်အယ်ဘာရူရီဒါပါမောက်ခဒန်နီယယ်ဒါလန်ဒေါရစ်ရီယိုစ်မေဇာမိုဟာမက်ဟာဒီအက်ဘ်ဒဲအာဇစ်ဘက်ဆမ်တိုရီဂိုဇီနာအထက်လွှတ်တော်အမတ်ဒါထွတ်ရက်စ်အက်ဒီဘာရာဇီဘိုးမှုချုပ်ဘိုလာဂန်ဘိုလ်တ်ဘီယန်ကာဇလန်စကာယူလီယာဖေစကာတို့ကိုအမေရိကန်သမ္မတအင်ဂျူရောမှာသမ္မတကရောဂျေးဘိုင်ဒန်ကဆုချီးမြှင့်ခဲ့ပါတယ်။မြန်မာနိုင်ငံကဒေါ်ဤတင်စာမောင်ဒေါ်ဖြူဖြူအောင်ဒေါ်မေဇဘယ်ဖြူနဲ့နော်ကညောဖို့တို့ဟာလည်းအမေရိကန်နိုင်ငံခြားရေးဌာနရဲ့အမျိုးသမီးတက်တီရှင်ဆုချီးမြှင့်ခံခဲ့ရသူတွေဖြစ်ပါတယ်။နိုင်ငံရေးစီးပွားရေးနဲ့လူမှုရေးဩစာတက်ရောက်မှုပိုင်းမှာအမျိုးသမီးတွေရဲ့ထင်းချုံမှုနဲ့တဲ့ဒေသတွေအပါအဝင်လူ့အခွင့်အရေးဒီမိုကရေစီရေးနဲ့တရားမျှတရေးအပြောင်းလဲတွေအတွက်အမျိုးသမီးတွေကဥစားမှုရှိနေတယ်။ဒါကြောင့်လဲအမျိုးသမီးတွေအတွက်ဒန်းတူအခွင့်အရေးနဲ့ဂုဏ်သိက္ခာအရေးကိုအမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးမူဝါဒဦးစားပေးအချက်တစ်ခုအဖြစ်ထည့်သွင်းထားတာဖြစ်တယ်လို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်ရှင်။